Sierra Leone နိုင်ငံမှာ Ebola ရောဂါဝေဒနာခံစားရတဲ့နောက်ဆုံးဝေဒနာရှင်တစ်ယောက်ကိုဆေးရုံကဆင်းခွင့်ပေးလိုက်ပြီးတဲ့နောက်သတင်းတစ်ပတ်အကြာမကြာခင်အတွင်းမှာပဲ Ebola ရောဂါနဲ့သေဆုံးသူတဦးထပ်မံရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဂီနီနေဆက်အနီးမှာနေထိုင်ပြီးတော့မကြာသေးခင်ကသေဆုံးခဲ့တဲ့အသက်68နှစ်အရွယ်ဝေဒနာရှင်တဦးရဲ့ခန္ဓာကိုယ်တွေကထုတ်ယူတဲ့စစ်ဆေးမှုတွေအရ Ebola ရောဂါပိုးတွေ့ရှိခဲ့ရတယ်လို့အနောက်အာဖရိကကျန်းမာရေးအရာရှိချုပ်ဖြစ်တဲ့ဘရီမာကာခရာဘူကပြောဆိုပါတယ်အမျိုးသမီးနဲ့ထိတွေ့မှုရှိခဲ့တဲ့သူတွေကိုလိုက်လံခြေရာခံစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းဆီယရာလီယွန်နိုင်ငံရဲ့အီဘိုလာရောဂါဆိုင်ရာဖွင့်လှစ်ထားတဲ့ဌာနကပြောပါတယ်ဆီယရာလီယွန်နိုင်ငံရဲ့နောက်ဆုံးအီဘိုလာရောဂါဝေဒနာရှင်ကိုဩဂုတ်လ24ရက်နေ့မှာဆေးရုံကဆင်းခွင့်ပြုလိုက်တာဖြစ်ပြီးတော့နိုင်ငံအတွင်းအီဘိုလာရောဂါကင်းရှင်းပြီဖြစ်ကြောင်းကြေညာဖို့အတွက်42ရက်တာလိုတော့တဲ့အချိန်မှာအခုသတင်းထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျ